မင်္ဂလာပါမြန်မာလောကမှာအသုံးပြင်စာပြုလာနေတဲ့ Facebook စာမျက်နှာမှာဒီတစ်ပတ်စိတ်ဝင်စားစရာစာပုတ်ဖတ်လိုက်ရပါတယ်ရေးသူကမေစာရွရဲ့မိဆွေဆရာဒေါက်တာကျော်တင်ပါဂျပန်တိုင်းသတင်းစာရဲမှာအင်္ဂလိပ်ဘာသာနဲ့ရေးထားတဲ့စောင်းမတစ်ပုဒ်ဖတ်ပြီးဆရာအတော်ကလေးစိတ်ပြက်မိပုံရပါတယ်စိတ်ပြက်မိရတဲ့အကြောင်းကပြောခဲ့တဲ့စောင်းမမှာမြန်မာဘာသာစကားကိုပုတ်ပုတ်ခက်ခက်ရေးထားလို့ပါပဲဆရာစာအရသိရတာကအဲ့ဒီစောင်းမမှာမြန်မာဘာသာစကားဟာဝေါ်ဟာရဆင်းရဲလှကြောင်းဒီမိုကရေစီတို့ကွန်ပျူတာတို့တယ်လီဖုန်းတို့လိုဝေါ်ဟာရတွေမရှိကြောင်းအင်မတန်ဝေါ်ဟာရပေါ်ကျွေလာတဲ့အင်္ဂလိပ်ဘာသာစကားနဲ့ခြားနားလှကြောင်းရေးထားတယ်ဆိုရင်အချက်ပါပဲကို့မြန်မာဘာသာစကားကိုချိုးချိုးနှိမ့်နှိမ့်ရေးထားမှတော့ဒေါက်တာကျော်တင်ဘယ်မှာမနာမကြီးရရှိပါမလဲနောက်ပြီးမြန်မာဘာသာစကားကိုချိုးနှိမ့်ပြောဆိုရမှာကြောင်းကျိုးသိရင်ဟုတ်သေးရဲ့အခုတော့ privacy လို့အင်္ဂလိပ်စကားမျိုးအတွက်မြန်မာဝေါ်ဟာရရှာတဲ့အခါအတော်အုံနောက်စားတယ်လို့လဲစောင်းမားမှာဆိုထားပါသေးတယ်အတွေးရီတို့ကိုရေးကိုရာတို့လိုဝေါ်ဟာရရရှိပါရဲ့နဲ့ဒီလိုဝေဖန်သုံးသက်ရကောင်းလားဆိုပြီးစောင်းမရှင်ကိုအတော်ကျွေးမိတူသွားပုံရပါတယ်ဆရာစာကိုဖတ်ရတဲ့အခါဘာသာစကားတစ်ခုကိုဝေဖန်သုံးသက်ရမှာသတိကြီးကြီးထားအပ်တာကိုစဉ်းစားမိပါတယ်ခင်မီတို့တက်လာတဲ့ဘာသာဗေဒသဘောတရားမှာဘယ်ဘာသာစကားကဘယ်ဘာသာစကားထက်ပိုကောင်းနေပိုကျွယ်ဝတယ်စသဖြင့်မနှိုင်းအပ်မနှိုင်းကောင်းဘူးလို့မှတ်သားရဘူးပါတယ်ဘာသာစကားတိုင်းဟာသူ့ယဉ်ကျေးမှုနဲ့သူသူ့အလှနဲ့သူအလှကိုစီရှိနေကြတာကြီးပါပဲဘေဘာသာစကားကတင်ယူရပိုလွှဲတဲ့စကားသံတွေဝေါ်ဟာရတွေဝဲကြတွေဖွဲ့စည်းပုံတင်ယူရတာပိုပြီးရှင်းလင်းတယ်လို့နှိုင်းကျင်ရင်နှိုင်းနိုင်တာပေါ့အထူးသဖြင့် Japan Times သတင်းစာတွေကလို့ဝေါ်ဟာရအကျွေးအဝနှိုင်းတာမျိုးကဘာသာစကားဆိုင်ရာအတွေ့အခေါ်နှုတ်ငယ်ရာရောက်ပါတယ်သူ့ကိုပြောနေတဲ့အချိန်မှာပဲကို့မြမအချင်းချင်းလဲသူ့လိုမတွေးမိမခေါ်မိဖို့လက်တို့လိုက်ချင်ပါတယ်လက်တို့စရာအကြောင်းကတော့ရည်ညွှန်းထားတဲ့ဆောင်းမရှင်ကအင်္ဂလိပ်စကားနဲ့နှိုင်းရှင်ရင်မြန်မာဘာသာစကားကိုနှာခေါင်းရှုံတယ်လို့ဘာသာစကားအကြောင်းကိုကိုယ်တိုင်စဉ်းစားတဲ့အခါကို့မြန်မာဘာသာစကားတက်တက်ကိုကြည့်ပြီးသူများဘာသာစကားကိုမမဲ့မရွက်မိဖို့ပါပဲကို့မြန်မာတွေကလည်းဘာသာစကားနဲ့ပတ်သက်ရင်ရင်တခုခုလုတ်တက်တယ်မဟုတ်လားအင်္ဂလိပ်ဘာသာစကားမှာတောင်ကနန်းတိမ်ကနန်းမရှိဘူးထောင်ကနန်းကိုပဲသုံးပြီးဆယ်ထောင်တို့ထောင်ပေါင်းတရာစသဖြင့်ခမားများသုံးရရှာတာပါလားတို့မြန်မာစကားကမှကျွေတာဒါမှတို့မြန်မာစကားပေါ့အဲ့ဒီလိုကိုကပြောရင်တစ်ဖက်ကလည်းမြန်မာမှာအင်္ဂလိပ်ဘာသာသုံး weekend တို့ good morning good night တို့ရှိလို့လားပြန်မင်းမှာပေါ့တခါအာနာရီဆိုတဲ့စကားကိုကိုကပြီးဒါကဘာမှာမြန်မာပဲသုံးနေစကားတခြားဘာသာစကားတွေမှာမရှိဆိုပြီးဇဘူးတလူလုတ်ချင်ပါသေးတယ်ဝေးဝေးမရှာပါနဲ့အိမ်ကြီးချင်းထိုင်းနိုင်ငံမှာပဲတစ်ချက်နားစွင့်ကြည့်ပါကရင်ကျိုင်းဆိုတဲ့ထိုင်းစကားဟာမြန်မာဘာသာအာနာရီဆိုတာနဲ့အတူတူဆိုတာတွေ့ပါလိမ့်မယ်ထိုင်းနိုင်ငံရောက်မြန်မာတွေကိုမင်းနိုင်ပါတယ်အာနာရီလို့ကြည်ကြည်လေးလေးမသုံးရင်တော့တခြားဘာသာစကားတွေမှာဒီသဘောဆောင်တဲ့စကားတွေရှိနေမှာပါတမျိုးတနွယ်လုံးချီပြီးအာမနာတတ်တောင်လူမျိုးတိုင်းမှာအာနာတတ်တဲ့သူတွေရှိနေမှာသိကြတယ်မဟုတ်လားကိုဘာသာစကားလှသလိုသူ့ဘာသာစကားသူနီးသူဟန်နဲ့လှနေပါနေမှာသတိထားရပါမယ်စောင်းမားမှာပါတဲ့နောက်ထပ်အားနည်းချက်တရက်ကတော့မွေးစားစကားလုံးတွေရဲ့သဘောကိုစောင်းမားရှင်နားမလည်တဲ့အချက်ပါပဲဘာသာကြားစကားတွေနဲ့အထီးတွေ့များလေကိုဘာသာစကားတွေမှာမွေးစားစကားလုံးတွေဝင်လာလေပါပဲမွေးစားစကားလုံးတွေတွေ့ရတိုင်းအဲ့ဒီဘာသာစကားကိုအထင်သေးကြသတန်းဆိုရင်စောင်းမားရှင်အထင်ကြီးရှိလာတဲ့အင်္ဂလိပ်ဘာသာစကားလည်းဆက်ကွင်းလွတ်မယ်မဟုတ်ပါဘူးနေမဝင်အင်ပါယာဖြစ်ခြင်းကနိုင်ငံအတော်များများပိုင်ခဲ့ဆိုင်ခဲ့တော့လက်အောက်ခံနိုင်ငံငယ်တွေကဝေါ်ဟာရတွေအင်္ဂလိပ်ဘာသာတွေထပ်ဖြည့်မွေးယူရတာမနေ့မနေ့ရှိနေမှာပါပိတ်တာကိုအိန္ဒိယမှာ face လို့သုံးတော့ထပ်တူအင်္ဂလိပ်ဝေါ်ဟာရမှမရှိပဲထပ်ဖြည့်ပေါ့လုံကြီးကိုမလေးမှာ surround လို့ခေါ်တာတွေ့တော့အင်္ဂလိပ်တွေလုံကြီးမှမဝေဘူးတာအဲ့ဒီစကားလုံးတွေမွေးပေါ့ဒါဘာသာစကားရဲ့သဘာဝပါပဲမြန်မာဘာသာစကားမှာ democracy တို့ telephone တို့ computer တို့လို့စကားလုံးတွေသူ့အတိုင်းသုံးတာဘာသာစကားဖြစ်ရောဖြစ်စင်ပါပဲအဲ့ဒီသဘောတရားတွေအသုံးဆောင်တွေကမြန်မာတွေစမ်းသစ်တီထွင်လိုက်တဲ့သဘောတရားတွေအသုံးဆောင်တွေမှမဟုတ်တာ ဖြစ်နိုင်ရင်သူများစကားမမွေးစားပဲကိုယ်စကားကိုယ်ဝေါ်ဟာရသုံးကျင်တဲ့ဆန္ဒရှေးကလေးကမြမရီမှာရှိပါတယ်ဗကံခေတ်မှာဗုဒ္ဓဘာသာနဲ့တပါတဲ့နိဗ္ဗာန်တို့တပ်ပြညုတဉဏ်တို့အနိစ္စတို့လိုဝေါ်ဟာရတွေဝင်လာတော့မြမရီအာထုပ်ပုံကိုကြည့်နိုင်ပါတယ်နိဗ္ဗာန်ဆိုတာဘာလဲဖြည့်ရရှင်းရခက်တယ်မဟုတ်လားဗကံခေတ်မြမရီကနှစ်စစ်မပြန်နိဗ္ဗာန်မြည်တော့မသေးပြီတဲ့ဒီလိုပဲတပ်ပြညွတ်ကြညံသူ့အတိုင်းသုံးရင်အရက်သူအရက်သားမြမာရီနားမလည်မှာဆိုတော့သိဆက်မြင်နှံတဲ့အနေဆကြတော့ရောအတီမဲတဲ့မြမာဝေါ်ဟွာရီတွဲဆက်ပြီးမြမာမှုပြုဖို့စူးစမ်းခဲ့ကြတာပါဗုဒ္ဓဘာသာအနေထိုင်အသားကျလာတဲ့အခါကျတော့ပါဠိဝေါ်ဟာရတွေဟာစိတ်မငြိတော့ဘူးနဲ့တူပါတယ်။ပကံခေပညာရှင်ကြီးတွေတွဲဆက်ဖန်တီးထားတဲ့မြမစကားတွေတိမ်မြုပ်ပြီးမွေးစားစကားလုံးတွေကပဲတွင်ကျဲလာတာ။အခုဆိုနိဗ္ဗာန်တို့တပညိတဉာဏ်တို့အနိစ္စတို့ဆိုတာချေချေမြင့်မြင့်နားလေတာမလေတာအပါထားကိုယ်စကားကိုဖြစ်လို့မွေးစားရမှာတခုတော့သတိထားဖို့လိုမယ်ထင်ပါတယ်။အဲ့ဒါကကိုယ်မြမစကားရှိရဲ့သူ့စကားကိုမကိုးကွယ်ပါပဲမလို့အပ်ဖဲသူများဘာသာစကားကိုရှေ့တန်းတင်သုံးနေတဲ့အကျင့်ကိုမြန်မာတွေမှာအထင်ရှားတွေ့နေရတယ်မဟုတ်လားတင်းစာဂျာနေနမေတွေမှာကြည်ကြည်စာနယ်ဇင်းအရေးသားတွေမှာကြည်ကြည်မြမမပီမတအတုံးနှုံးတွေကများလှပါတယ် business တဲ့ mindset တဲ့interested ကိုမြန်မာစကားကိုကျွမ်းကျင်အောင်အထိုက်လျောက်လုံလဆိုင်ရင်ဘာသာစကားအသိရေကိုစောင့်သိကြကြောင်းပါရှင်စပီးမြင့်ပြီးလူမျိုးတင်ပါစေ